နယူးဇီလန်အစိုးရအနေနဲ့မြန်မာစစ်ကောင်စီကိုအတိမတ်ပြုမထားသလိုတစ်ဖက်မှာလည်း NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံမှုတွေရှိပေမဲ့တရားဝင်အစိုးရအဖြစ်အတိမတ်ပြုရေးမှာအခက်အခဲတွေရှိနေတယ်လို့နယူးဇီလန်အခြေစိုက်မြန်မာရေးဥဆောင်လှူရှားသူတွေက VOA ကိုပြောပါတယ်ဆရာနာသိမ့်ပြီးအကြမ်းဖက်ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံနယ်စပ်တွေမှာထွက်ပြေးခိုလုံနေတဲ့ဒုက္ခသည်တွေကိုခေါ်ယူရေးနယူးဇီလန်ပါလီမန်မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းသွားရောက်တင်ပြခဲ့ကြတဲ့ Democracy for Myanmar Working Group ဦးဆောင်သူတချို့ကိုဆက်သွယ်မေးမြန်းထားတဲ့မန်အင်ဂျင်နိုင်ကအပြည့်စုံကိုတင်ပြပေးမှာဖြစ်ပါတယ်ဗျာ
။နယူးဇီလန်အစိုးရအနေနဲ့ NUG ကိုတရားဝင်အစိုးရအဖြစ်အသိမှတ်ပြုရေးတောင်းဆိုတဲ့ online လက်မှတ်ပေါင်း 9,400 ကျော်ရရှိခဲ့တဲ့အကျိုးရလက်အဖြစ်မြမရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနယူးဇီလန်ဝန်ကြီးဌာနတွေနဲ့ပါလီမန်တို့ကဖိတ်ခေါ်တွေ့ဆုံခဲ့ကြောင်းမကြာသေးခင်ကနိုင်ငံခြားရေးဌာနနဲ့တွေ့ဆုံခဲ့တဲ့ Democracy for Myanmar Working Group ရဲ့အမှုဆောင်ရရှိချုပ်မတ်တင်မမဦးက VOE ကိုပြောပါတယ
်ဆိုတော့ညီမတို့ petition မှာဆိုလို့ရှိရင်ညီမတို့တွန်းအားပေးတဲ့အတွက်ကိုယ့်ရဲ့အစိုးရကဒီမြန်မာပြည်ရဲ့အရေးကိုပို့ပို့ပြီးတော့နိနိရှာရှာဟိုခေါ်မယ်လေ့လာတယ်သူတို့ရဲ့ထောက်ခံမှုကဒါစာပေနဲ့မထုတ်ပေမဲ့လည်းသူတို့ရဲ့လုပ်ရက်ကိုကြည့်ပါလို့သူတို့ကပြောသွားတယ်ဆိုတော့သူတို့ရဲ့လုပ်ရက်တွေကဘာလဲဆိုတော့ဒီ20ရက်နေ့မှာသူတို့ဒေါ်စင်မအောင်နဲ့သူတို့ကဒါတွေ့ဆုံဆွေးနွေးစကားပြောပြီးသွားပြီပြီးတော့လည်းကျမတို့ရဲ့ New Zealand Minister Foreign Minister ပေါ့နော်နိုင်ငံခြားရေးဝန်ကြီးဌာနကသူ့ရဲ့ Twitter မှာလည်းသူက publicly တင်ထားတယ်လေဒေါ်စင်မအောင်နဲ့လည်းသူတို့ကဒီနေ့တွေ့ခဲ့တဲ့ NUG ရဲ့မြန်မာအခြေအနေရဲ့အကြောင်းအရာတွေကိုလည်းဒီ NUG ရဲ့ update ပေါ့နော်သူပြောဆိုမှုတွေကိုသူတို့ကနားထောင်ခဲ့ပါတယ်ဆိုတာကိုလည်းညီမတို့ရဲ့ဝန်ကြီးဌာနကသူကဒါpublic မှာသူတို့တင်ထားပြီးပြီလေဟုတ်
ဒါဆိုရင် NUG ကိုတရားဝင်အတိအမှတ်ပြုရေးနယူးဇီလန်အစိုးရရဲ့အခက်အခဲတွေဘာတွေရှိနေလဲမတ်တင်မမဦးကအခုလိုပြောပါတယ
်အခက်အခဲကတော့သူတို့ကပြောတာကသူတို့နိုင်ငံတစ်ခုအနေနဲ့ကတန်တဲ့နိုင်ငံကိုပဲသူတို့ကအတိအမှတ်ပြုလို့ရတယ်လေအစိုးရဘက်တစ်ခုအနေနဲ့တန်တဲ့ဟိုအစိုးရပြပအစိုးရကိုသူတို့ကအဲ့လိုမျိုးဟိုထောက်ခံမှုတွေဆိုတာကသူတို့ officially သူတို့ကမလုပ်ဘူးစာညီမတို့တောင်းဆိုတာကဒီstatement နဲ့ officially NUG အစိုးရကိုဟလာထောက်ခံပါတယ်အစိုးရမြန်မာပြည်အစိုးရတခုနေနဲ့သူတို့တွေကလက်ခံပါတယ်လို့ညီမတို့တွေကတောင်းဆိုတာကို civil society နေနဲ့ဆိုတော့အဲ့လိုမျိုးကြီးကြတော့သူတို့ဘက်ကအစိုးရနေနဲ့သူတို့ကထုတ်ပြလို့မရဘူးလို့သူတို့ကပြောတယ်နော်အဲ့ဒါသူတို့ရဲ့အခက်အခဲလေးတွေကတော့ diplomacy လမ်းစဉ်သွားမယ်နိုင်ငံတနိုင်ငံနဲ့တနိုင်ငံဆက်သွယ်ရေးပြီးတော့ဒီပြပလောက international relation ပေါ့နော်အဲ့ဒီမှာကြတော့သူတို့ကဒါနည်းနည်းလေးအခက်အခဲလေးတွေရှိရဆိုတော့ကစစ်တပ်ကိုလည်းသူတို့ကအစိုးရအနေနဲ့သူတို့ကအတိမတ်မပြုဘူးနော်ညီမတို့ NUG အစိုးရကိုသူတို့ကအတိမတ်ပြုတာက NUG အစိုးရသည်မြန်မာပြည်ရဲ့ပြန်ဒီမိုကရေစီပြန်လည်ရရှိရေးကိုလှုပ်ရှားတဲ့အရေးကြီးဆုံးအဖွဲ့တစ်ခုဖြစ်ပါတယ်ဆိုတာကိုသူတို့ကထောက်ခံတယ်အဲ့ဒါကိုလည်းသူတို့က officially တင်ထားတယ်လေပြီးတော့ညီမတို့ရဲ့မြန်မာနိုင်ငံမှာဟလာဟိုဒီမိုကရက်တစ်အစိုးရရတခုကိုပြန်ဖော်လာနိုင်အောင်ဒီ NUG အစိုးရပေါ့နော် NUG အဖွဲ့အစည်းလို့သူတို့ကတော့အဲ့လိုသုံးထားတယ် NUG Activism Group ပေါ့နော်အဲ့ဒီ group ကသူတို့အရေးကြီးတယ်သူတို့ကဒီလမ်းစဉ်တွေကိုသူတို့ပြန်လည်ရရှိဖို့ရာလှုပ်ရှားနေရမယ်ဆိုတာကိုလည်းနယူးဇီလန်အစိုးရကသိရတဲ့အတွက် NUG နဲ့သူတို့ကအစစ်မပြတ်ဆက်သွယ် support လုပ်တဲ့နေရာမှာလည်း support လုပ်တဏမန်ရေးရမှာဆိုရင်လည်းသူတို့ကအမြဲတမ်းကူညီပံ့ပိုးအားပေးမှုတွေဆက်သွားနေတာကိုညီမတို့တွေ့ရတယ်
။နယူးဇီလန်နိုင်ငံခြားရေးဝန်ကြီးနာနီယာမဟူတာရဲ့အောက်တိုဘာလ19ရက်နေ့က Twitter လူမှုကွန်ရက်မှာရေးသားခဲ့တဲ့အထက်မှာတော့နားလည်မှုရရှိရေးနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းမှုရရှိရေးတို့အတွက်တဏမန်ရေးနဲ့တွဲဆုံဆွေးနွေးမှုတွေဟာအဓိကတော့ချက်ဖြစ်ကြောင်းနဲ့မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့ဒီမိုကရေစီပေါ်ထွန်းရေးဆိုင်ရာဖြစ်နိုင်ခြေနည်းလမ်းတွေကို NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့တွဲဆုံဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်တဖက်မှာလည်းမြန်မာနိုင်ငံမှာရပ်ဆိုင်ထားတဲ့တန်ယုံလုပ်ငန်းတွေပြန်လည်စတင်ဖို့စဉ်းစားနေကြောင်းနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒီပိုရာဂီလ်စ်ကလွှတ်တော်ကော်မတီမှာအောက်တိုဘာလတုန်းကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Democracy for Myanmar Working Group က Asia Pacific Refugee APRRN ခေါ်အာရှပစိဖိတ်ဒုက္ခသည်များအခွင့်အရေးကွန်ရက်ဥက္ကဋ္ဌHafsa Tamisudin ခေါ်ဒေါ်မီမီကျော်က VOA ကိုခုလိုပြောပါတယ်
သူတို့ဖြစ်ဖြစ်ချင်းပြန်ပြီးတော့ operate လုပ်ဖို့စနေတာလေးတွေအခုတော့လုပ်လာတယ်ဒါပေမဲ့အဲ့ဒါတွေကဒီ covid ကာလအတွင်းနဲ့ဒီခုဆဖြစ်ဆက်ကာလတွေမှာမလွယ်ခဲ့ဘူးလို့ကျွန်မယူဆတာပေါ့နော်မြန်မာနိုင်ငံရဲ့ restriction ကလည်းပိတ်ပင်တားဆီးမှုတွေနိုင်ငံတကာရဲ့အပောင်ပတ်သက်မှုတွေကိုသူတို့တားမြစ်တာလည်းအရင်မြင့်နေဆိုတော့New Zealand လိုနိုင်ငံမျိုးအတွက်ကအရင်ပြန်ပြီးတော့ဝင်ရောက်ဖို့ပြန်ပြီးတော့ operational လုပ်ဖို့လွယ်ကူမှာမဟုတ်ဘူးကျွန်မစဉ်းစားတာကတော့သူတို့အနေနဲ့ဒီတရုတ်အင်အားကြီးနိုင်ငံတွေလို resource တွေ power တွေအရင်များတဲ့နိုင်ငံကြီးတွေလို့တက်တက်တတ်တတ်ပွန့်ပွန့်လင်းလင်းကြီးနိုင်ငံရေးနွယ်တဲ့သဘောမျိုးနဲ့ political နွယ်တဲ့သဘောမျိုးနဲ့သူတို့ပါဝင်ဖို့ဆန္ဒမရှိဘူးလို့ကျွန်မထင်တယ်ဆန္ဒမရှိတာလည်းဖြစ်နိုင်တယ်သူတို့အနေနဲ့အဲ့ဒီ risk ကိုမယူချင်တာလည်းဖြစ်နိုင်တယ်သို့မဟုတ်အလောက်ထိ capacity သူတို့မှာပါဝင်နိုင်ဖို့အတိုင်းအတာခွန်အားမရှိတာလည်းဖြစ်နိုင်တယ်ဒါပေမဲ့အဲ့လိုမပါဝင်ခြင်းပေမဲ့သူတို့အနေနဲ့ဒီမြန်မာအရေးကိုလိလိရှုထားတာလားဆိုတော့မဟုတ်ဘူးဒီ28ရက်နေ့အောက်တိုဘာလကကျမနဲ့အတူဒီ Democracy for Myanmar ပေါ့နော်အဖွဲ့ဝင်တွေနဲ့ကျမတို့ Parliament ကိုဒီ Oral Submission မြန်မာနိုင်ငံကခုပြောင်းထွက်ပြေးလွတ်မြောက်လာတဲ့လူတွေကိုဒီနိုင်ငံမှာဗီဇာ1000ဗီဇာ humanitarian visa issue လို့ကိုတော့ကျမတို့သွားတဲ့ခါမှာလည်းဒီ different MP ပေါ့နော် minister နဲ့ကျမတို့အစည်းအဝေးတွေရှိခဲ့တယ်ရှိခဲ့တဲ့ခါမှာသူတို့ဘက်ကပွန့်ပွန့်လင်းလင်း black and white ငါတို့နိုင်ငံရေးနွယ်တဲ့သဘောမျိုးနဲ့ political will နဲ့သွားပြီးတော့ session ပပင်းကြီးပွန့်ပွန့်လင်းလင်းကြီး ပါဝင်မယ်ဆိုတာကိုသူတို့အနေနဲ့ကတိမပေးဘူးဒါပေမဲ့သူတို့ဘက်ကဘာတွေကိုအများကြီးပြောဆိုသလဲဆိုတော့မြန်မာနိုင်ငံရေးကိုငါတို့လိလူရှုမထားဘူးအများရန်နောက်ွယ်ကနေတက်နိုင်သမျှပါဝင်ပေးတယ်၊ကူညီပေးတယ်၊လူသားချင်းစာနာထောက်ထားတဲ့အနေထားမျိုးကလည်းပါဝင်ပေးတယ်ဆိုတော့သူတို့အများကြီးပြောတယ်
။တစ်ဖက်မှာလည်းရိုဟင်ဂျာအရေးပါဝင်မြန်မာဒီမိုကရေစီရေးလှုပ်ရှားမှုတွေမှာဘယ်လောက်အတိုင်းအတာထိပါဝင်ခြင်းတလဲဆိုတာကိုတိတိကျကျမသိရဘူးလို့ဟပ်ဆာကဆိုပါတယ
်။ဒီ ICJ နိုင်ငံတကာခုံရုံးမှာမြန်မာဆွေရကိုဆွဲတင်တဲ့ကိစ္စမှာနယူးဇီလန်ကနိုင်ငံဒီအဲ့ဒီ case ကိုထောက်ခံအားပေးတဲ့ပါဝင်တဲ့ပွန်ပွန်လင်းလင်းမြင်သာထင်သာရှိအောင်ပါဝင်တဲ့နိုင်ငံတဲ့မှာပါဝင်တယ်လို့တော့ကျွန်မမသိထားဘူးကျွန်မမသိဘူးဒါပေမဲ့သူတို့အနေနဲ့အခုနပြောသလိုသူတို့မှာစန္ဒရှိတယ်ဒီမြန်မာလူထုရဲ့လှုပ်ရှားမှုလူထုအင်အားပေါ့နော်လူထုကနေပြီးတော့ဒီစစ်အာဏာရှင်စနစ်ကိုတိုက်ဖျက်ဖို့ကြိုးစားနေတာလူထုကတီထောင်တဲ့အစိုးရတရက်ကိုကျမတို့ကရရှင်တာအောင်မြင်ချင်တာအဲ့ဒီအပေါ်ဒီမှာသူတို့အနေနဲ့ပါဝင်ရှင်တဲ့ဆန္ဒအများကြီးရှိတယ်။ဒါပေမဲ့ဘလောက်အတိုင်းတာထိပါဝင်မလဲဘလို့ကဏ္ဍတွေကပါဝင်မလဲဆိုတာတော့အခုချိန်မှာဖုံးဖွင့်လင်းလင်းကျမတို့မသိသေးဘူး
။မြန်မာနိုင်ငံမှာဇူလိုင်လတုန်းကထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုဂျင်မီ NLD လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစီရတော်ကိုလှမျိုးအောင်ကိုအောင်သူရဇော်တို့လေးဦးကိုစစ်ကောင်စီကကွမျက်လိုက်တဲ့အပေါ်မှာနယူးဇီလန်နိုင်ငံသားရေးဝန်ကြီးနာနီယာမဟူတာကပြင်းပြင်းထန်ထန်ကန့်ကွက်ရှုံချခဲ့ပြီးကြောက်မက်ဖွယ်ကောင်းတဲ့စစ်တပ်ရဲ့လုပ်ရက်ကြောင့်တေဆုံးသွားသူတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းလဲလွှတ်တော်ကပြောကြားတဲ့မိကုံးမှာနာနီယာမဟူတာကထည့်သွင်းပြောကြားခဲ့ပါတယ်ရှင်